ပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းကလေးဒေသကိုအကူအညီပေးဖို့ဂျာမနီအစိုးရကယူရို300ထပ်မံလှူဒါန်းမှုဆုံးဖြတ်ခဲ့ပါတယ်။ကလေးဒေသတွေမှာရှိတဲ့ကျေးလက်ဒေသ32ရွာရဲ့လက်မဆက်သွယ်ရေးအတွက်တံတားတွေနဲ့လမ်းတွေကိုဒီငွေနဲ့တိစောက်သွားမှာဖြစ်ပါတယ်။နောက်ဆိုရတဲ့လက်ထပ်မှာမြန်မာပြည်တွင်းကအကူအညီလိုနေတဲ့နေရာတွေကိုဆွေးနွေးပြီးဆက်လက်ကူညီသွားဖို့ညှိနှိုင်းသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီတမ္ပတ်ကြီး Christian Lewick ကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့နှစ်ဇူလိုင်လလယ်လောက်ကလေးကစခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်ရေဘေးအန္တရာယ်ဆူဆူဝါးဝါးခံခဲ့ရတဲ့မြန်မာပြည်မြောက်ပိုင်းဒေသတွေကိုဂျာမနီအစိုးရအနေနဲ့ယူရို300ထပ်မံလှူဒါန်းသွားမှာလည်းဖြစ်ပါတယ်ရေဘေးအန္တရာယ်ကိုအစိုးရဆုံးခံခဲ့ရတဲ့နေရာအဖြစ်ကလေးဒေသကိုဆူဝါတာဝန်ရှိသူတွေကထောက်ပြတာကြောင့်ဒီဒေသတစ်ဝိုက်ကိုပဲအကျိုးရှိအောင်တတိယရောက်ကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဂျာမနီသံအမတ်ကြီး Christian Lewick က VOA ကိုပြောပါတယ
် Idea let's say we discuss always our cooperationwith our partners in the government
ကျွန်တော်တို့တွေဟာမွေးမြူရေးရေလုပ်ငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနနဲ့ပူးပေါင်းတိုင်ပင်တဲ့အခါမှာသူတို့ကြံပြူတာကကလေးဒေသတစ်ဝိုက်ကိုပါပြီးခဲ့တဲ့နှစ်ထဲရေဘေးအန္တရာယ်ကြုံတွေ့ခဲ့ရတဲ့တိုင်းနဲ့ပြည်နယ်အများစုရှိပေမဲ့ကလေးဒေသဟာရေဘေးတန်ကိုအစိုးရဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တယ်လို့လည်းအစိုးရကအကြံပေးထောက်ပြတာကြောင့်ကျွန်တော်တို့အဖွဲ့ဝင်တွေကိုအရင်ဆုံးစေလွတ်ခဲ့ပါတယ်ပြီးတော့ကျွန်တော်တို့အဖွဲ့ဝင်တွေနဲ့နှီးပညာပိုင်းအကူအညီပေးတဲ့ KFW ဖွံ့ဖြိုးရေးဘဏ်တို့ဟာဒီဒေသတစ်ဝိုက်ကိုလေလာဆန်းစစ်ပြီးတော့ကျွန်တော်တို့ရဲ့ပထမအစီအစဉ်ကိုလှုပ်ဆောင်ဖို့အတွက်အတည်ပြုခဲ့တာပါ။အဓိကကတော့အဲ့ဒီဒေတာတစ်ဝိုက်မှာလန်ဒတာအပျက်စီးအတော်လေးများခဲ့တာကြောင့်ကျွန်တော်တို့ဟာဒေတာကံပြည်သူတွေအတွက်ကောင်းမွန်တဲ့လူနေမှုဘဝရဖို့အတွက်ကူညီဖို့လိုပါတယ်။ကျွန်တော်တို့အနေနဲ့တနိုင်ငံလုံးကိုကူညီမပေးနိုင်ပေမဲ့လို့ဒေတာတစ်ခုလည်းကိုပဲဥတည်ထားလိုက်ရင်အဲ့ဒီနေရာအတွက်အတော်များများအကျိုးရှိအောင်ထိတိရောက်ကူညီနိုင်မှာလည်းဖြစ်ပါတယ
်။ဒီထောက်ပံ့ငွေတွေကိုကလေးဒေတာတို့မှရှိတဲ့ဒေတာကံပြည်သူတွေရဲ့လမ်းပန်းဆက်သွယ်ရေးအတွက်တရားတွေနဲ့လမ်းတွေတည်ဆောက်သွားမယ်လို့သူကဆက်ပြောပါတယ်။
We see around 50,000 people are affected and would benefit. And
ကျွန်တော်တို့ရဲ့အကူအညီတွေဟာရေဘေးသင့်ပြည်သူ6,000ကျော်အတွက်ပုံမှန်အခြေအနေလည်ပတ်နိုင်အောင်အထောက်အကူဖြစ်စေခဲ့ပါတယ်။ခင်ဗျားတို့လူတွေကိုပို့ဆောင်ဆက်သွယ်ရေးလမ်းကြောင်းတွေကိုဖျက်တောက်ခံရမယ်ဆိုရင်ခင်ဗျားတို့ရဲ့လေယာထွက်ပစ္စည်းတွေကိုရောင်းဝယ်ဖောက်ကားတာမရနိုင်သလိုတခြားနေရာတွေကိုလည်းလိုရင်းတကူသွားနိုင်မှာမဟုတ်ပါဘူး။ဒါပြင်ခင်ဗျားတို့ရဲ့ကလေးတွေကိုစာသင်ကျောင်းတွေစီကိုပို့နိုင်မှာလည်းမဟုတ်ပါဘူး။နေထိုင်မကောင်းတဲ့သူတွေကိုလည်းစေုံစေကမ်းတွေကိုပို့ပေးဖို့ခရင်နိုင်ပါလေ။ဒါကြောင့်မလို့ဒေသရဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိုဖန်တီးပေးတာဟာတကယ်ကိုအရေးပါတဲ့ခန်းကဏ္ဍတစ်ခုပဲဖြစ်ပါလေ
။ဒါပြင်တခြားရေပေးသင့်ဒေသတွေဖြစ်တဲ့အေရဝတီတိုင်းဒေသကြီးနဲ့ရခိုင်ဒေသတွေကိုလည်းအရေးပေါ်အကူအညီတွေပေးနိုင်ဖို့ရန်ပုံငွေရထားတာတွေရှိတယ်လို့ဆိုပါတယ်။မြန်မာနဲ့ဂျာမနီနှစ်နိုင်ငံကြားဆင်းရဲမွဲတေမှုရှော့ချနိုင်ရေးဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့အဓိကဦးစားပေးကဏ္ဍတစ်ခုဖြစ်တာကြောင့်အစိုးရအသစ်လက်ထက်မှာလည်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကဆိုပါတယ
်။ Dr. Aung San Suu Kyi, she made a statement that also in future she wants the main development assistance to be channeled
ရေကောက်ပွဲအနိုင်ရပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလည်းအနာဂတ်မှာသူ့အနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အဓိကထားလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါကြောင့်အစိုးရအသစ်လက်ထက်မှာကျွန်တော်တို့အနေနဲ့အစိုးရတာဝန်ရှိသူတွေသာသိတဲ့မြန်မာပြည်ရဲ့ဘယ်နေရာမှာဘယ်လိုဆင်းရဲမွေးတည်နေတယ်လဲဆိုတာကိုဆွေးနွေးပြီးတော့အဲ့ဒီနေရာတွေမှာကျွန်တော်တို့တွေဘယ်လိုကူညီနိုင်မလဲဆိုတာကိုညှိနှိုင်းခြင်းပါတယ်
။2015ခုနှစ်ကမိုးကြီးရေရှမ်းမှုတွေကြောင့်တိုင်းနယ်ပြည်နယ်12ခုမှာရေဘေးတင်ခဲ့ပြီးတော့လယ်မြေဧက9သိန်းကျော်ပျက်စီးဆုံးရှုံးခဲ့တာပါ။ဒါကြောင့်လည်းပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မှာလက်ရှိသမ္မတဦးသိန်းစင်ကနေရေးပေါ်အခြေအနေကြီးညာပြီးပြည်တွင်းကနိုင်ငံတကာအကူအညီတွေကိုပါတရားဝင်လက်ခံခဲ့ပါတယ်။အစိုးရအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ပြည်ထောင်စုတည်တဲ့ရန်ပုံငွေတွေကစက်တန်းပေါင်း24ဘီလီယံကိုပြည်ထောင်စုလွှတ်တော်ကခွင့်ပြုထားပါတယ်ခင်ဗျာ။